ตมุสีบ้านสู่ราติ้งจู6ใบมาสู่ยินนัมเบอร์9อไปตะนี้อาภิเปียวยิตติยะซี้เยอสใบปิสีใบสู่ยินนัมเบอร์10กรรมฐานใบสู่ติ้งจู6ใบมาสู่ยินนัมเบอร์9ใบဟုတ်ပြီเนาะအဲ့တော့သမုတ်စည်းဘိုင်းလို့ပြောထားတဲ့အတွဲကြောင့်သမုတ်စည်းဆိုတာဘာလဲလို့ကျမတို့သိရမယ်သမုတ်စည်းဆိုတာဒီသမုတ်စရဆိုတဲ့ပါဠိကနေလာထားတာเนาะသမုတ်စရသမုတ်စရဆိုတဲ့ပါဠိကနေပြီးတော့သမုတ်စည်းဆိုတာဖြစ်လာအဲ့တော့သမုတ်စည်းဆိုတာဘာလဲလို့ပြောရင်ဓမ္မမိတ်ဆွေတို့စူယိုးมาလဲပါသွားပြီးပရမတ်ထတရားတို့ကိုတဘောတူစူစည်းပြရာအပိုင်းသည်တမုတ်စီပိုင်းပရမတ်ထတရားတို့ကိုတဘောတူစူစည်းပြရာလို့ပြောတဲ့အတွေ့ပရမတ်ထတရားသည်ဘယ်နှပါးရှိလဲ၄ပါးရှိမယ်ဘာတွေလဲစေစေတသိယနိဗ္ဗာန်အဲ့ဒီမှာအရေးအတွက်အနေနဲ့ကြည့်တဲ့အခါမှာစိတ်ပေါင်းသည်ဘယ်လောက်ရှိလဲစိတ်ပေါင်းသည်89121ကိုထားကြစို့စိတ်သည်89စေတသိက်ပေါင်းသည်52ရုပ်သည်28နိဗ္ဗာန်သည်1ဆိုပြီးတော့ဒါပရမတ်ထတရားရဲ့အရေးအတွက်အဲ့ဒီတရားတွေကိုသမုတ်စည်းကဘာလို့မှလဲလို့ပြောရင်သဘောတူစုစည်းပြီးတော့ပြမယ်သဘောတူစုစည်းပြီးပြမယ်အပိုင်းကိုသမုတ်စည်းပိုင်းလို့သုံးမယ်သဘောတူစုစည်းပြတဲ့နေရာမှာတဲ့ဒီပရမတ်ထတရားတွေထဲမှာစိတ်စေတသိက်ဒီယုတ်နိဗ္ဗာန်တွေကိုသဘောတူစုစည်းတဲ့နေရာမှာဘလို့နီးအဖြစ်စုစည်းကြမလဲလို့ပြောရင်သဘောတူစုစည်းတဲ့နေရာမှာဒီစိတ်စေတသိက်ယုတ်နိဗ္ဗာန်တွေထဲကမကောင်းတဲ့အပြစ်ရှိတဲ့အာကုသို့ဆံရာတွေကိုစုစည်းပြရင်ဒါသည်အာကုတလသင်္ကဟာလို့သုံးလိုက်မယ်ဟုတ်ပြီနော်သဘောတူစုစည်းတဲ့နေရာဒီပရမတ်ထတရားလေးပါတဲ့ကမဲ့ညာဖုန်ညာနေအထိရောက်အောင်ကုသိုလ်လမ်းကြောင်းကြီးအနေနဲ့စူးစီးပြမယ်အပိုင်းကြရင်ဘောဓိပက္ခိယသင်္ကဟာလို့တွေးလိုက်မယ်ဒါဘောဓိပက္ခိယဆိုတာဘောဓိဆိုတာလောကုတ္တရာကုသိုလ်မဲ့ညာကိုဆိုလိုတယ်ဒါကြောင့်လောကုတ္တရာကုသိုလ်မဲ့ညာတိုင်အောင်သွားမယ်ဆိုတော့အာကုသိုလ်လမ်းကြောင်းလားကုသိုလ်လမ်းကြောင်းလားကုသိုလ်လမ်းကြောင်းကုကျမတို့လုပ်နေတယ်သင်နေတယ်ကာမကုသိုလ်ကာမကုသိုလ်ဆိုတာဒါနသီလတမထဝိပဿနာဆိုတဲ့ပုံညာကရိယာကုသိုလ်တွေကနေစက်တက်သွားရင်ရူပကုသိုလ်အရူပကုသိုလ်မဟေကုတ်ကုသိုလ်အဲ့ဒီကနေတဆင့်တက်သွားရင်လောကုတ္တရာဒါကြောင့်ဘာကုသိုလ်တွေလုပ်လို့ရည်ရွယ်ချက်ကလောကုတ္တရာမဲ့အထိဒါကြောင့်ဘောဓိဆိုတဲ့မဉ္ဉံရဲ့အတင်းပင်ဖြစ်တဲ့ပရမတ်ထတရားတွေကိုစုစည်းပြမယ်အပိုင်းကဘောဓိပက္ခိယအသင်္ကဟနောက်တစ်ခုဒါကအကုသိုလ်ဒီဘက်ကကုသိုလ်အကုသိုလ်တွေရောကုသိုလ်တွေရောရောပြွန်ပြီးပြမယ်သင်္ကဟကိုတော့မိတ္တကသင်္ကဟဆိုပြီးတော့လာလိုက်မယ်ဓမ္မမိတ်ဆွေတို့ရဲ့စာအုပ်ထဲမှာရှိတယ်เนาะပြီးလို့ရှိရင်ဒီပရမတ်ထတရားလေးပါးကိုပဲဟလာတိမ့်ကြုံပြီးတော့ခန္ဓာအာယတနာဓာတ်သစ္စာအနေနဲ့တိမ့်ကြုံပြီးပြမှာကတပ္ပသင်္ကဟဆိုပြီးတော့သမုတ်စည်းပိုင်းမှာသဘောတူစုစည်းပြမယ်အပိုင်းကြီးဘယ်နှပိုင်းရှိလဲဆိုရင်၄ပိုင်းရှိပါတယ်အဲ့တော့ဓမ္မမိတ်ဆွေတို့ရဲ့ဇယားကြည့်အောင်ဇယားမှာသမုတ်စည်းပိုင်းရဲ့ဒီနေ့ဆိုရိုးချလိုက်တဲ့ဇယားအသေးလေးရဲ့အောက်မှာเนาะခုနကပဲအာတဝဩဃတွေတင်လိုက်တယ်မှတ်လားအဲ့ဒီဇယားကိုကြည့်ရအဲ့ဒါအာကုတလတင်ငဟဆိုတာတွေ့ပါလားရှင်အာကုတလတင်ငဟမှာနံပါတ်1လို့တက်ထားပြီးတက်ပြီးလားတက်ပြီးပြီဆိုလို့ရှိရင်နောက်တစ်ပိုင်းကိုကြည့်လို့ရှိရင်မိတ္တကသင်္ကဟဆိုတာကြတော့အာကုသိုလ်တွေကုသိုလ်တွေရောဝိဘက်တွေရောကရိယာတွေရောရောပြွန်ပြတဲ့အပိုင်းဖြစ်တဲ့အတွက်ကြောင့်ဒါဒီမိတ္တကသင်္ကဟဒီနံပါတ်1ပေါ့เนาะကျမကလွယ်အောင်ကုသိုလ်တတ်တတ်ဆွဲထုတ်လိုက်တာအဲ့ဒီမိတ္တကသင်္ကဟဒီနံပါတ်1ဖြစ်ရမှာပေါ့ပြီးပြီဆိုလို့ရှိရင်ဟဲ့လားယောဓာတွေတဲကနေနိဗ္ဗာန်ကိုသွားမယ်ဤကုသိုလ်သည်မဲ့ညာဖုန်ညာအတွက်ထောက်ပံ့ဖြစ်ပါစေဆိုတဲ့မဲ့ညာဆိုတဲ့ body အတွက်ကြီးမှန်းပြီးတော့စုထားတဲ့အပိုင်းကိုကြတော့ body ပဲခရသင်္ကဟဟိုးအောက်ဆုံးမှာကြတော့ဒီပရမတ်ထတရားလေးပါးတွေကိုပဲခန္ဓာအာယတနာဓာတ်သစ္စာအနေနဲ့ပေါင်းစည်းပြီးတော့ပြမယ်အပိုင်းကြတော့တပ္ပသင်္ကဟဆိုပြီးတော့ခေါင်းစဉ်ကြီးဘယ်နှခုသင်ရမလဲ၄ခုအဲ့ဒီခေါင်းစဉ်ကြီး၄ခုကိုသင်လိုက်ပြီးပြီဆိုရင်အဲ့ဒါသမုတ်စည်းပိုင်းနားလည်သွားပြီဒါကြောင့်ပရမတ်ထတရားလေးပါးကိုသဘောတူစုစည်းပြတဲ့နေရာမှာသဘောတူတည်တာပဲ ဟုတ်ပြီနော်ဘယ်နှခုနဲ့လဲ၄ခုအဲ့ဒီထဲမှာမှာတဲ့ပရမတ်ထတရားတွေထဲမှာမှာတရေကိုထင်ရှားရှိတယ်တရားတရေကိုတရေကိုဆိုတာတနည်းအားဖြင့်ပြောရင်ဘာလဲဆိုသဘောသဘောတရေကိုထင်ရှားရှိတယ်ပရမတ်ထတရားတွေကိုတော့နာမည်လေးအနေနဲ့ပြောရင်ဝုထုဓမ္မလို့လည်းသုံးတယ်ဝုထုဆိုတာတရားပဲဘာတရားလဲလို့ပြောရင်သဘောတရေကိုတွေထင်ရှားရှိပြီးတရားတရားတွေဝိထုဓမ္မပရမတ်ထအနေနဲ့ထင်ရှားရှိတဲ့အတွက်ကြောင့်ပဲဒီဝိထုဓမ္မကိုနောက်တနည်းသုံးရင်ပရမတ်ထဓမ္မလို့သုံးတယ်။ဒါဆိုရင်သမုတ်စည်းပိုင်းဆိုတာပရမတ်ထတရားတွေကိုသဘောတူစုစည်းပြပါတယ်လို့ဆိုသွားပြီးအဲ့ဒီပရမတ်ထတရားကြီး၄ပါးထဲမှာမှသဘောတရေကိုထင်ရှားရှိတဲ့ဝိထုဓမ္မကိုဆွဲထုတ်မယ်။တနည်းသဘောတရားကိုထင်ရှားရှိတဲ့ပရမတ်ထဓမ္မကိုဆွဲထုတ်ပြီးကြည်ကြမယ်ကြည်ကြတဲ့အခါမှာစိတ်ဆိုတဲ့ပရမတ်စိတ်ဆိုတဲ့ပရမတ်ဒီတရားနေနဲ့ပြောရင်89စိတ်ပေါင်းဘယ်လောက်ရှိလဲလို့ပြောရင်89စိတ်89ပါးမှာသဘောတရားကိုထင်ရှားရှိတာလေးကိုဆွဲထည့်ရင်စိတ်တို့မိသည်အာယုံကိုသိခြင်းသဘောလက္ခဏာတစ်မျိုးပဲရှိတယ်ဘယ်စိတ်မဆိုလောဘမှုစိတ်ကလည်းအာယုံတိမာပဲဒေါသမှုစိတ်ကလည်းအာယုံတိမာပဲမဟာကုသိုလ်စိတ်ကလည်းအာယုံတိမာပဲမဲ့စိတ်ဖို့စိတ်ကလည်းအာယုံတိမာဒါကြောင့်စိတ်89ဘလောက်ပဲရှိရှိစိတ်တို့ရဲ့ထင်ရှားရှိတဲ့သဘောကိုပြောပါဆိုရင်အာယုံကိုတိခြင်းသဘောဒါတိပင်လေစိတ်ရဲ့ပရမတ်ပဲလူစိတ်လည်းအာယုံတိမာပဲနတ်ရဲ့စိတ်လည်းအာယုံကိုတိမာပဲခလေးရဲ့စိတ်လည်းအာယုံတိမာပဲဘယ်သူရဲ့စိတ်မဆိုအာယုံတိခြင်းသဘောဒါကြောင့်စိတ်ပေါင်း89ပါဘလောက်ပြားပြားစိတ်တို့ရဲ့သဘောတရေကိုပြောတာဆိုရင်အာယုံတိခြင်းသဘောဒီသားလေးထင်ရှားရှိတဲ့အတွက်ကြောင့်သဘောဘယ်နှမျိုးလဲတစ်မျိုးပဲရှိတဲ့အတွက်ကြောင့်စိတ်89ရှိတော်လဲစိတ်တို့ရဲ့အာယုံတိခြင်းသဘောကိုယူပြီးတော့တစ်လို့ပဲယူရတယ်ဟုတ်ပြီနော်ဒါကြောင့်စိတ်89ဆိုတာအရေးအတွက်သူ့ရဲ့သဘောတရားကိုထင်ရှားသည်ချက်သည်ပါလေအာယုံကိုသိခြင်းတစ်မျိုးပဲဖြစ်တဲ့အတွက်ကြောင့်စိတ်ကိုတစ်လို့ယူလိုက်တယ်ရှင်းမင်းနော်စေတသိက်ပေါင်းဘယ်လောက်ရှိစေတသိက်52ပါးဆိုရဲမှာသူတို့ရဲ့သဘောတရားကိုတွေလိုက်ကြည့်လိုက်တော့စေတသိက်52ပါးမှာဖတ်တာဆိုတာအာယုံကိုတွေးကြည့်တဲ့သဘောဝေဒနာအာယုံကိုခံစားတဲ့သဘောတင်ညာမှတ်သားတဲ့သဘောစေတနာအာယုံမှာဖြစ်ပေါ်ဖြစ်ပဲတရားတွေကိုတိုက်တွန်းနှိုးဆော်တယ်လောဘကာမဂုဏ်ဆိုင်ရာအာယုံတွေကိုလိုချင်တယ်ဒေါသခက်ထန်ကြမ်းတမ်းတယ်မာနထောင်လွှားတယ်အိတ်တာမနာလိုဘူးပညာအမားမန်တွေကိုခွဲခြားချင့်ချိန်နိုင်တယ်စသည်ဖြင့်စေတသိက်52ပါးမှာတစ်ခုနဲ့တစ်ခုတူညီလာသူ့သဘောသူသီးသီးရှိကြတဲ့အတွက်ကြောင့်စေတသိက်52ပါးရဲ့သဘောတရားကိုကြည့်စေတသိက်52ပါးသည်သဘောတရားကို52ပါး6စီရှိနေတဲ့အတွက်ကြောင့်စေတသိက်ကတော့52အဲ့ဒီစိတ်နဲ့စေတသိက်တို့သည်အတူဖြစ်လားမဖြစ်ဘူးလားစိတ်ဖြစ်ရင်စေတသိက်ဖြစ်မယ်စိတ်ချုပ်ရင်စိတ်အာယုံပြူတာကိုစေတသိက်ကလိုက်အာယုံပြူမယ်စိတ်မိရာကိုပဲစေတသိက်တွေကလိုက်မိတဲ့အတွက်ကြောင့်စိတ်နဲ့စေတသိက်တို့ဒီအာယုံတိတာချင်းတော့တူလားမတူလားတူကြတဲ့အတွက်ကြောင့်အာယုံကိုညွတ်တဲ့အာယုံကိုတိတတ်တဲ့အတွက်ကြောင့်စိတ်နဲ့စေတသိက်နှစ်ခုပေါင်းကိုနန်းလို့သုံးလိုက်တယ်နန်းဒီစိတ်က1စေတသိက်က52ဖြစ်တဲ့အတွက်ကြောင့်မြန်မာမှာတော့1နဲ့52နဲ့ပေါင်းလိုက်တော့53မြန်မာလို့ခေါ်တာဟုတ်ပြီနော်ပါဠိမှာကြတော့ပညာတဆိုတာက50ကိုသုံးတယ်အဲ့ဒီပညာတဆိုတဲ့50ထဲမှာဘယ်နှခုစွန်းနေတာလဲ3ခုစွန်းနေတဲ့အတွက်ကြောင့်စွန်းတဲ့3ခုအရှိမှတင်လိုက်တော့တေပညာတလို့ဆိုလိုက်တယ်ဒါကြောင့်စိတ်တစေတသိက်52ကိုစိုးအပ်တော့နံ53ကိုစိုးလို့လဲကောင်းအောင်ပါဠိတင်ချလေးလဲတက်သွားအောင်နံတေပညာတဟုတ်ပြီနော်ဒါဆိုရင်စိတ်89ပါးထဲမှာအာယုံထင်ရှားအာယုံကိုတည်ခြင်းသဘောတစ်ပဲရှိတယ်စေတသိက်52ပါးမှာ6စီ6စီရှိကြတဲ့အတွက်52 ยบบังนั่นเสียชียบนั่นเสียชีเทมาตบเตยกูเทียชาชีเรยบกูอยู่ไล่รอยบเทกาเนปันนายบเสียชีป้าวเวอยู่กันชีเรปรมายบดีเสียชีป้าป้าเลยยบนั่นเสียเนชีมาปรมายบกาเสียชีป้าฮัลโหลปรมามโหเตปัญญายุคတွေကိုသူရဲ့စမ်းကျင်ပဲဖြစ်တဲ့အတွက်ကြောင့်28တဲက18ကปรมายุค28တဲက18နှုတ်လိုက်ကြံတဲ့10ပါးကိုကြတော့ปรมายุคမဟုတ်တဲ့အတွက်ကြောင့်သူ့ကိုအနိုင်ဖန်နာယုတ်လို့ကျမတို့ကယူရမယ်ဟုတ်ပြီလားကဲဒါဆိုရင်ယုတ်28တဲကသဘောတရားကိုထင်ရှားရှိတဲ့ဝတ္ထုဓမ္မปรมัตถဓမ္မကိုစွဲပါဆိုရင်ဘယ်လောက်ပဲရလဲနိဗ္ဗာန်နာယု18အဲ့ဒါဆိုရင်ကြံနေတဲ့အနိဗ္ဗာန်နာယု18ကတော့အဝိတုဓမ္မပညာတိဓမ္မဖြစ်သွားလားမဖြစ်သွားဘူးလားဖြစ်သွားတာပေါ့ဒီဟာဒီသဘောတရားကိုထင်ရှားမရှိတဲ့အတွက်ကြောင့်ဒီဝိတုဓမ္မရဲ့ရှေ့မှာအထည့်လိုက်တော့အဝိတုဓမ္မပရမတ္တမမဟုတ်ပညာပါလို့သုံးတဲ့အတွက်ပညာတိဓမ္မလို့ကျမတို့ကထည့်သွားမယ်နိဗ္ဗာန်ปรมัตถะเตยะเรยะนิพพานเมจั่นน่อเรนิพพานโซราบาเลนิพพานเยตะโบเตยะโกทินช้าชีดาเปียวะโซนิพพานโซราตะนากงคันนานิพพานโซราตะนากงคันญินตะโบเสยเสยตะเถยุคทุกข์ดิฉုံญินญินตะโบดาเวสิลาไม่สิดาจ้ะนิพพานเยตินช้าชีเดเตยะโหเปียวบาโซเลติเพดาโซยิงปรมัตถะเตยะบะนะบาสิเล4บา4บาเรกะตบอเตยโกชีดาเปรอ689บาปยาดอเลตู้เยตบอเตยโกวาอายุงโกติจิน1เสดะไต52บาเยตบอเตยโกวา52ยุค28เทกะปรมัตถะเตยฮะล่ะปรมัตถยุคตบอเตยโกทินชาชีเรยุคกะนิพพานายุค18ไอ้อีจองกะยุคป้ายจายติเมนเนาะนาวตะคานิพพานเยตบอเตยโกวา1ซอป้องไลโลชี53เยဒီမှာပေါင်းလိုက်တော့54ရဲ့18ကပေါင်းလိုက်တော့82ပါးသည်တရေကိုထင်ရှားရှိသောဝတ္ထုဓမ္မမီဤပရမတ္ထဓမ္မမီဒါဆိုရင်ပရမတ္ထတွေကကြံနေတာကအနိဗ္ဗာန်ယု10ပါးအနိဗ္ဗာန်ယု10ပါးကတော့အဝတ္ထုဓမ္မပညာတိဓမ္မဇာလေးကြည့်လို့ရသွားပြီပြန်ပြီးတော့ကျမတို့ခုနဆိုရိုးလေးဆိုသွားတယ်သမုတ်စည်းပိုင်းလေးကနေစကြည့်အောင်ဇယရှေးဆုံးဇယတစ်ခေါက်ကျမနဲ့တူတူပို့ပြောမယ်သမုတ်စည်းပိုင်းပရမတ္ထတရားလေးကိုသဘောတူစူးစည်း၍ပြရာသည်သမုတ်စည်းပိုင်းမီဤပြီးရင်အောက်ဇယလေးကြည့်မယ်စေတီစေတသိက်52ဟုဆိုအပ်သောနန္တိပညာတာနန္တေပညာတဆိုတော်ပြီပေါ့53ထည့်မဆိုနဲ့တော့နန္တေပညာတရက်လိုက်တော့တေပညာတလို့ပြောရင်ဘယ်လောက်သိရမလဲ50စိတ်တစိတ်တသိက်50နဲ့ဆိုကိုယ့်ဟာကိုပေါင်းလို့တက်တယ်မှတ်လား53အဲ့တော့ပါဠိလိုနန္တေပညာတနိဗ္ဗာန်ယုတ်18ဆိုတာယုတ်28ထဲကပရမတ်ယုတ်ကိုယူလိုက်တော့နိဗ္ဗာန်ယုတ်18နိဗ္ဗာန်တပေါင်းလိုက်တဲ့အပေါ်မှာကြည့်လိုက်ရင်ဘာ52ပါးသည်တရေကိုရကြသောဝိတုဓမ္မမိဤပရမတ္ထဓမ္မအဲ့ဒီအထိနားလည်သွားပြီเนาะကဲနောက်တစ်ခုကြံနေတာကယုတ်28ရှိပါတယ်ဆိုတော့ကနိဗ္ဗာန်ယုတ်18ပဲပါသွားတယ်ဆိုတော့ကြံနေတာကအနိဗ္ဗာန်ယုတ်10ပါးသည်တရေကိုမရကြသောအဝိတုဓမ္မမိဤပညာတိဓမ္မဒါဆိုရင်ဓမ္မမိတ်ဆွေများနားလည်သွားပါပြီလားနားလည်ပြီဆိုရင်ဓမ္မမိတ်ဆွေတို့အတိတ်ပဲလေးပါအာယုံစိုက်ပြီးတစ်ခေါက်ပြန်ထပ်ပူဇော်မယ်နောက်တစ်ခေါက်ကျရင်အလွတ်ဆိုတော့မယ်သမုတ်စည်းပါပရမတ္ထတရားတို့ကိုအဲ့တော့ပရမတ္ထတရားတို့ကိုသဘောတူစူးစီးပြမယ်ဆိုတော့ပရမတ္ထတရားဘယ်နှခုကိုသုံးသပ်မှာလဲလေးပါလုံးစိတ်စေတသိယုံနိဗ္ဗာန်ဒီလေးပါလုံးသွားမယ်အဲ့တော့စိတ်စေတသိယုံနိဗ္ဗာန်ဆိုတော့ပရမတ္ထတရားလေးပါထဲမှာမှတရေကိုထင်ရှားရှိတဲ့ပရမတ်တွေကိုယူအောင်စိတ်ပေါင်း89ရှိတော်လဲသူ့ရဲ့တရေကိုထင်ရှားတာကအာယုန်တိချင်းတဲ့စေတသိ52ပါးက52ယုံ28ထဲကပရမတ္ထအနေနဲ့ထင်ရှားရှိတာနိဗ္ဗာန်နာ18လို့လုံးဝဖြေလို့မရဘူးနိဗ္ဗာန်နာယုတ်18 18ကဘယ်18လဲပြောစရာဖြစ်လာမယ်နိဗ္ဗာန်နာယုတ်18နိဗ္ဗာန်တဲက1ပ ้าไล่ยิงคนเส้นนับปาดีเตียโกยาจาเดอตรวจเตียโกยาเราปาลีโลวิทูดัมมาปรมัตถดัมมามีอีเออยุคนี้เสียชีเดียจันนี่เรยุคเซบายนั่นไม่อุบยออานิพนายุคเซบาดีเตียโกไม่ยาเดอาวิทูดัมมามีอีปิญญาติธรรมะมันไม่มีเนาะเราธรรมะไม่ใช่เนี่ยอายุสายไปแล้วตะคอกสู่ไล่มั้ยจิมั้ยแล้วตะคอกอลุตะมุสีไปไม่สู่เราออกก็บ่ซวามั้ยสิทธิสิทธิมาเส้นนี้โซอัตโต